ပြည်ထောင်စုအစဉ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်မှုကော်မတီ
ဒီတပတ်အတွင်းမှာကချင်ပြည်နယ်တာလောကြီးနယ်တနိုင်းဒေသဘက်တွေမှာလဲဂျိုးကြားတိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြောပါတယ်ဒီတိုက်ပွဲတွေကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မှာတိုင်းမှုအစ်စ်ရောက်လာပြီးနေမြေရှင်းလင်းရေးလှုပ်ဆောင်လာကြောင်းဖြစ်နိုင်ကြောင်းသုံးသပ်ပါတယ်ဒီကျွန်တော်တို့တိုက်ပွဲတွေဖြစ်ပြီးမှာမှာရှိရတဲ့တဲ့တဲ့ကျွန်တော်တို့ရာဇဝင်ကြီးကဒီမှာတိုက်ပွဲ
ဆောင်ဒုက္ခတွေတွေကိုတော့တက်ဆိုင်ရာမျိုးနွယ်တွေကဒေသခံအာဏာပိုင်တွေနဲ့လူမှုအသင်းဖွဲ့တွေကအဓိကကူညီပေးနေပါတယ်ပြီးကြတဲ့နှစ်အောက်တိုဘာလကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးအတွက်အစိုးရတပ်မတော်နိုင်ငံရေးအင်အားစုတွေနဲ့အတူဒေသအလိုက်ပူးတွဲစောင့်ကြည့်ရေးအဖွဲ့တွေဖွဲ့စည်းဖို့ပြင်ဆင်နေပါတယ်ကချင်ပလောင်နဲ့ရခိုင်အပါဝင် NCA ကိုလက်မှတ်မြေးထိုးသေးတဲ့ကြံတိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့အစိုးရအသင်းနဲ့ညီချင်းရေးဆွေးနွေးဖို့ပြင်ဆင်ထားပြီးလက်ရှိသူတို့ဘက်ကသဘောထားကိုတော့ခိုင်တုခါကအခုလိုပြောပါတယ
်ဒီဥပဒေကိုလက်ထက်မှာအစိုးရကနေပြီးတော့မှကျွန်တော်တို့ရဲ့ပါဝင်မှုကိုသူတို့ကလက်မခံတဲ့အတွက်ကြောင့်မလို့ပဲကျွန်တော်တို့ကဟိုဒီညီချင်းရေးခရီးစဉ်နဲ့ပတ်သက်ပြီးတော့ရှင်းနေဆိုင်နိုင်တာဖြစ်နေတယ်အခုဖြစ်နေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာဖြစ်တဲ့ပုံစံမျိုးလို့ကျွန်တော်တို့ကပြည်သူ့ဆွေးနွေးရေးနဲ့တူနေတာဒါကျွန်တော်တို့ဖြေခွင့်နိုင်တယ်လို့ကျွန်တော်တို့ပဲကယုံကြည်တယ်။ဒါပေမဲ့အဲ့ဒါကြောင့်လို့အခု NID အစိုးရကဒါကန့်လန့်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ပဲကတော့ welcome ပေါ့ဗျာ
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးမှာတော့ဒေါ်ဆန်းစုကြည်က27ရာစုပင်လုံညီလာခံကိုတလားနလားအတွင်းမှာကျင်းပနိုင်ရေးအတွက်ဆောင်ရွက်ကြဖို့ကိုတိုက်တွန်းပြောကြားထားပါတယ်။